နိုင်ငံသားငွေရောင်းဝယ်မှာဗဟုဘဏ်ကနေ့စဉ်သတ်မှတ်တဲ့ရင်းညွှန်းစည်းနှုန်းရဲ့၃,500ကိုနိုဝင်ဘာလ၉ရက်နေ့မှာဗဟုဘဏ်ကပြန်လည်စည်းကမ်းတင်ချလိုက်ပါတယ်။ ဒီတမချက်အရအမေရိကန်ဒေါ်လာကိုနိုဝင်ဘာလ၁၀ရက်နေ့ကဗဟုဘဏ်ရည်ညွှန်းစေ၁,986ချက်ဖြစ်တာကြောင့်ဒေါ်လာကို၈ချက်ကျော်ဝန်းကျင်အတွအလျှော့နဲ့တရဝင်းအရောင်းဝယ်လုပ်ခွင့်ရတာဖြစ်ပါတယ်။နိုင်ငံသားငွေဈေးတက်သွားမှာကိုကန့်တတ်တာဖြစ်ကြောင်းဗဟုဘဏ်ဒုတိယဥက္ကဋ္ဌဦးဝင်းတော်ကVOA ကိုပြောပါတယ်။
ဒီလေကြီးရတယ်ဒါမှမဟုတ်မနီချင်းကြရီနောက်ကိုယ်ကြီးရဲ့ဒီလိုတော့မနီချင်းကလည်းပါပါဒီစီမင်းမှုတစ်ခုလောက်တော့ပါပဲဈေးကဈေးမှာအလုံးစုံဈေးတယ်မှာမရှိအောင်လိုက်တာတစ်ခုနေနဲ့ဒါလိမိတ်တစ်ခုပေါ့နော်အေဒီလိုင်စင်ရပန်ဆိုတာကတော့နိုင်ငံသားသုံးငွေချေးရောင်းဝယ်ဖောက်ကားခွင့်ရထားတဲ့ဘဏ်တွေကိုဆိုလိုတာဖြစ်ပါတယ်။
မြန်မာနိုင်ငံတွင်းနိုင်ငံသားငွေကြေးဈေးကွက်မှာဗဟုဘဏ်ရဲ့ရည်ညွှန်းစေးနဲ့အရောင်းဝယ်လှုပ်ချရတာကအထူးအဆန်တော်မဟုတ်ပါဘူး။အရင်သမ္မတဦးသိန်းစိန်လက်ထက် 2012-2013ဘဏ္ဍာနှစ်ကစလို့ဗဟုဘဏ်ကရည်ညွှန်းစေးနှုန်းသတ်မှတ်ခြင်းနဲ့တရဝင်းနိုင်ငံသားငွေအရောင်းဝယ်တွေလုပ်ခဲ့ပါတယ်။အဲ့ဒီအချိန်ကစလို့နိုင်ငံသားငွေတရဝင်းလဲလှယ်ရောင်းဝယ်ကြတဲ့လုပ်ငန်းများဟာဗဟုဘဏ်သတ်မှတ်ဈေးနှုန်း ရည်ညွှန်းစေးနှုန်းရဲ့3.1%ရာခိုင်နှုန်းအတိုးအလျှော့နဲ့အရောင်းဝယ်လှုပ်ကြပါတယ်။3.1%ရာခိုင်နှုန်းအရဆိုရင်တော့ဗဟုဘဏ်သတ်မှတ်ဈေးနှုန်း1,000ကျပ်တိုင်းမှာ8%အတိုးအလျှော့လှုပ်နိုင်တာဖြစ်ပါတယ်။ဒါပေမဲ့2020တခုနှစ်ဆီယနာသိမ်းပြီးနောက်ပိုင်းနိုင်ငံသားငွေချေးအထူးသဖြင့်အမေရိကန်ဒေါ်လာဈေးကကျပ်2,000ကျော်အထိဈေးတက်သွားပြီးတဲ့နောက်ပိုင်းမှာတော့ ဗဟုဘဏ်ကနိုင်ငံသားငွေလဲနှုန်းကိုထိန်းနိုင်ရည်နှီးမျိုးစုံနဲ့ဆောင်ရွက်လာပါတယ်။အမေရိကန်ဒေါ်လာကိုမြန်မာငွေ1,900ကျပ်လောက်မှာထိန်းထားနိုင်ဖို့လုပ်မယ်အကြောင်းဗဟုဘဏ်ဥက္ကဋ္ဌဦးဝင်းတော်က VOA
ကိုစက်တင်ဘာလ2ရက်နေ့မှာပြောပါတယ်။ဒီလိုကျွန်တော်တို့ဈေးကိုထိန်းချိုးတော့မရဘူး။သူတို့ဆက်ပြီးနေဈေးတစ်ခုပေါ်မှာဈေးရောင်းဝယ်ပြောင်းတယ်။ဘယ်လိုဆက်ပြီးဒေါ်လာဈေးညီမအုံးနဲ့ဒီကန်နဲ့ကိုယ်ကျေးလို့လည်းပြင်မအောင်လို့ဈေးရပါဘူး။ဆိုတော့ကျန်းကျင်းရတော့ကျွန်တော်က
ထောက်ခွင့်ရပေးပါလေရှိအောင်လို့ဈေးမှုရထားပါဘူး။ဒီနောက်စက်တင်ဘာလ10ရက်နေ့မှာတော့နိုင်ငံသားငွေကြေးရောင်းဈေးဝယ်ဈေးကွာဟချက်တတ်မှတ်မှုပဲဖြစ်ခြင်းဆိုပြီးဗဟုဘဏ်ဒုတိယဥက္ကဋ္ဌဦးဝင်းတော်လက်မှတ်ရေးထိုးထုတ်ပြန်ပါတယ်။နိုင်ငံသားငွေကြေးအရောင်းဝယ်လှုပ်ချသူတွေဗဟုဘဏ်ရည်ညွှန်းစေးရဲ့3.1%ရာခိုင်နှုန်းအတိုးအလျှော့နဲ့လှုပ်ဖို့မလိုတော့ဘူးဆိုတဲ့ကြေ ကိုရနေမှာပဲဗဟိုဘန်တက်မှတ်ရည်ညွှန်းစစ်နဲ့ရောင်းဝယ်လုပ်ကြဖို့ပြန်ပြီးတော့ညွှန်ကြားလာပါတယ်ဒီချိန်ညွှန်ကြားတာမှာတော့အတူလျှော့လုပ်နိုင်တဲ့ပမာဏကိုလည်းလျှော့လိုက်ပါတယ်အရင်ကကြက်1000ကို8ကြက်အတူလျှော့လုပ်နိုင်တာကနေအခုအခါမှာကြက်1000အတွက်5ကြက်အတူလျှော့လုပ်ဖို့ဖြစ်ပါတယ်ဘိုးဘန်ရဲ့ကန့်သက်ချက်တဲ့ဟာလက်တွေ့မကြဘူးလို့ရှုမြင်ကြသူတွေလည်းရှိပါတယ်
ဒီဥပဒေထုတ်လိုက်လူတွေကြောက်ငယ်ကြောက်လို့ရှိရင်ဘာဖြစ်လဲအဲဈေးကကျမှာပေါ့
ဥစိန်ထေဟာအမေရိကန်အခြေစိုက်စီးပွားရေးပညာရှင်တဦးဖြစ်ပါတယ
်ခဏပဲကျမှာပဲဘာဖြစ်နိုင်တယ်လဲဆိုရင်ကောင်းပြီအခုသူတတ်မှတ်တဲ့ဈေးက1900 something ပေါ့ဗျာဆိုလို့ရှိရင်နော်နည်းနည်းလေးကိုတော့ဝယ်တဲ့နေရာမှာနည်းနည်းလေးကဒါသူတို့နှုံးတဲ့နော် 0.5% နဲ့ဝယ်ပြမယ်ရောင်းရင်လည်းပမာဏနည်းနည်းကိုတော့အခုနနှုံးလေးနဲ့နော်ရောင်းပေးမယ်တို့တော့ရောင်းစရာမရှိတော့ပါဘူးဆိုပြီးတော့မှဘာဖြစ်လာဆိုတော့အဲအရောင်းပေးလိုက်မှာပေါ့ပြင်ပါအကျိုးဆက်ဖြစ်လာမှဆိုတော့မှောင်ကိုနော်ဒေါ်လာအပြင်မှာမှောင်ကိုရောင်းတဲ့စနစ်ပေါ်လာမှာပဲ
ဗဟိုဘဏ်ရဲ့ဒီကြေညာချက်ထွက်လာပြီးနောက်မှာတော့ပြင်ပပေါက်ဈေးနဲ့ဗဟိုဘဏ်သတ်မှတ်ဈေးနှုန်းကအကြမ်းပြင်းဒေါ်လာကို200ချက်လောက်ကွာဟနေတာကြောင့်အရောင်းမရှိပဲဝယ်လို့သူတွေများလာပါတယ်နိုင်ငံတော်ကငွေလဲကောက်တာရီမှာလဲဝယ်လို့ရသည်မပြန်ရောင်းပေးမှာဖြစ်ကြောင်းအသိပေးထားပါတယ်။ဘိုးဘန်ဘက်ကနိုင်ငံခြားငွေကြေးစည်းနှုံးထိန်းချုပ်နိုင်ရေးကြိုးပမ်းလာတဲ့အချက်ဟာနိုင်ငံရဲ့အရန်ငွေကြေးမလုံလောက်မှုဖြစ်လာနိုင်တဲ့အခြေအနေကြောင့်လို့လဲစီးပွားရေးပညာရှင်ဦးစိန်ထေးကယူဆပါတယ်
။အဲ့ဒီကုန်သွယ်မှုကြီးကျလာတဲ့အခါမှာအရန်ငွေကျလာအရန်ငွေကျလာရင်သူတို့စီမှာအရန်ငွေရှိလို့ရှင်ဘယ်ဟာနဲ့ပြန်သွင်းမလဲ။အင်ပို့ကသွင်းရမယ်လေ။ဒါကြောင့်ခုလောလောဆယ်လုပ်လာတာကသူတို့ကဘာဖြစ်လာလဲဆိုဒီကုန်ကမှုနဲ့ပတ်သက်ရင်ဖုအန်နီယာရတဲ့ငွေကိုတလားအတော်မှာဘူဘန်ကိုပြန်သွမ်းမှာဒါပတ်ဆံကိုလက်ထဲမရှိလို့ပြန်စုတာ revenue ပြန်ယူတာပေါ့နောက်တစ်ခါသွန်းပုံတွေအရင်တော့ကပြီးခဲ့တဲ့ကာလ9နှစ်ကာလမှာဆိုပြန်ပို့ကများတာဗျဒီလောက်20မှာဆိုလို့ရှိရင်ဒေါ်လာ3500ဘုတ်တိဒီသွန်းကပုံများတာအခုသွန်းကကိုချော့ချလာတယ်သူကပို့ကကြတော့သွန်းကချော့မှမချော့ရင်ကြာရင်အဲ့အရာငွေရော့ရော့လာချေစရာမရှိဘူးပေါ့ဒါကြောင့်မို့လို့အဲ့လိုဖြစ်လာတာ
တချိန်ငယ်မှာပဲ2019ခုနှစ်အတွင်းပို့ကုန်တင်ပို့ထားပြီးပို့ကုန်ရငွေစီးရင်မရှင်းကြသေးတဲ့ကုမ္ပဏီ600ကျော်ကလည်းရပ်ပေါင်း30အတွင်းစီးရင်ရှင်းကြဖို့နိုဝင်ဘာလ2ရက်နေ့မှာကြေညာခဲ့ပြီးဒီကြေညာချက်ဟာဆိုရင်နိုင်ငံခြားငွေကနေမြန်မာကျပ်ငွေပြောင်းလဲဖို့ကြေညာတာမဟုတ်ဘူးလို့ဗဟိုဘဏ်ရဲ့နိုင်ငံခြားသုံးငွေစီမံခန့်ခွဲရေးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဒေါ်မီတိုးဝင်းက VOE ရဲ့မေးမြန်းမှုကိုစာရေးအကြောင်းပြန်ပါတယ်။ပို့ကုန်ရငွေစီးရင်ရှင်းဖို့ကြံတဲ့ကုမ္ပဏီ663ခုရှိနေပြီးဒီကုမ္ပဏီတွေအနေနဲ့ပို့ကုန်ရငွေနဲ့ပတ်သက်လို့သတ်မှတ်ချက်အတွင်းစီးရင်မရှင်းပါကအရေးယူမယ်လို့လည်းပြောဆိုထားပါတယ်ရှင်။